အမေရိကန်ပြည်ထောင်စုမှသမ္မတတွေကြားမှဒီဆယ်စုနှစ်နဲ့ချီရှိလာခဲ့တဲ့အစဉ်အလာအတိုင်းကျေးဇူးတော်နေ့အတွက်ကျက်ဆင်နှစ်ကောင်ကိုသမ္မတဘရက်အိုဘားမားကလွှတ်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှဒီကနေ့ကြာသပတေးနေ့ကြာရောက်တဲ့ကျေးဇူးတော်နေ့ရုံးပိတ်ရက်မှာမိသားစုတွေဝိုင်းဖွဲ့ပြီးတော့ကျက်ဆင်သားစားကြတာဟာထုံးစံတစ်ခုဖြစ်ပါတယ်။ဒါပေမဲ့ပေါ့ပကောနဲ့ကာရမဲလ်လိုနာမည်ပေးထားတဲ့ကျက်ဆင်နှစ်ကောင်ကိုတော့ဘေးမဲ့ပေးလိုက်တယ်လို့အင်မြူတော်မှသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။ကျေးဇူးတော်နေ့ရုံးပိတ်ရက်ဟာတနေ့တစ်ကြေးကိုရောက်နေကြတဲ့အမေရိကန်တွေမိသားစုတွေရှိရာကိုပြန်လာကြပြီးတော့ဒီဝိုင်းဖွဲ့စုံစည်းကြတဲ့အချိန်ဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာအနည်းဆုံးမိုင်50လောက်အကွာအဝေးကိုသွားကြမဲ့သူပေါင်းက43သန်းကျော်ရှိမယ်လို့အမေရိကန်မော်တော်ယာဉ်အသင်းကခန့်မှန်းထားပါတယ်။အမေရိကန်နေရာတော်တော်များများမှာနှင်းတွေ၊မိုးတွေ၊နှင်းမိုးတွေရွာသွန်းနေလို့ကုန်းချောင်းလေချောင်းကနေခရီးသွားကြမဲ့သူတန်းနဲ့ချီအတွက်အခက်ကြုံနေရပါတယ်။အမေရိကန်အရှေ့ဘက်တချမ်းလုံးဆိုးွားတဲ့ရာသီဥတုဒဏ်ကြောင့်လေချောင်းခီးစဉ်ထောင်ထဲချီနှောင့်နေနေတာဒါမှမဟုတ်ရင်လည်းဖျက်သိမ်းတာတွေဖြစ်နေပါရဲ့ရှင်
။ရုရှားနဲ့ဆက်ဆံရေးတိုးမြင့်မှုဆန္ဒရှိနေတဲ့ EU နဲ့ကုန်သွယ်ရေးဆက်ဆံမှုစာချုပ်ကိုလက်မှတ်မထိုးဖို့အစိုးရရဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်တဲ့အနေနဲ့ယူကရိန်းနိုင်ငံသားတွေဟာသတင်းတစ်ပတ်နှိပါကြလာတဲ့အထိဆက်ပြီးတော့ကန့်ကွက်ဆန္ဒပြနေဆဲဖြစ်ပါရယ်။ယူကရိန်းနိုင်ငံသား9000လောက်ဟာခေယီးမြို့မှာရှိနေတဲ့လွတ်လပ်ရေးရင်ပြင်မှာစုဝေးခဲ့ကြတာပါ။ယူကရိန်းနိုင်ငံကလည်း EU ဥရောပတမကနဲ့ကုန်သွယ်ရေးစာချုပ်ချုပ်ဆိုရမှာလက်မှတ်ရေးထိုးဖို့တိုက်တွန်းတဲ့အကြောင်းတမတာပစ်တာယန်ကိုနိုဗစ်ကိုပြုတ်ပို့မဲ့အဝိစနဖူးစည်းစာတမ်းတွေမှာလူတချို့ကသူတို့ရဲ့နာမည်တွေကိုရေးထိုးခဲ့ကြပါတယ်။ဘော်ရူးနေအစောပိုင်းမှာတော့ဆန္ဒပြသူ1000လောက်ဟာခေယီးမှာရှိနေတဲ့အစိုးရအဆောက်အဦရှိအပြင်ဘက်မှာစုယုံခဲ့ကြပါတယ်ရှင်။